This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ဘေးရောမှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဇန်နဝါရီလ22ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစီရေးသတင်းအနေဖြင့်ကိုအုပ်စုအာနာမြဲပြီးရောဘဲသူကျွန်ခံရမယ်ဆိုတာစစ်အုပ်စုရဲ့သဘောထားပဲဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဦးရီမွန်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ကိုအုပ်စုအာဏာမြဲပြီးရောဘဲသူကျွန်ခံရမယ်ဆိုတာစစ်အုပ်စုရဲ့သဘောထားပဲဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဦးရီမွန်ကဇန်နဝါရီ22ရက်မှာဆိုရှယ်မီဒီယာမှာတဆင့်ပြောကြားလိုက်ပါတယ်။ကိုပြည်တော်စုရဲ့ပြည်တွင်းရေးကိုတိုင်းတစ်ပါးကချဲလဲဩစာပေးတယ်ဆိုတာတွေးကြည့်ရင်အင်မတန်နှလုံးနာဖို့ကောင်းပါတယ်။ကိုအုပ်စုအာနာမြဲပြီးရောဘဲသူကျွန်ခံရမယ်ဆိုတာစစ်အုပ်စုရဲ့သဘောထားပါပဲကျွန်တော်တို့တိုင်းပြည်ကစစ်အုပ်စုမရှိမှအေးမယ်ဆိုတဲ့တိုင်းပြည်ပါပဲလို့ဝင်းကြီးကပြောဆိုရေးသားထားပါတယ်အကြံဖက်စစ်အုပ်စုဟာရုရှားနိုင်ငံရဲ့စစ်လက်နက်ပစ္စည်းများဝယ်ယူအသုံးပြုရုံသာမကတရုတ်နိုင်ငံကိုလည်းကိုကျိုးစည်းပွားအရာဆက်ဆံလျက်ရှိပါတယ်ခင်ဗျာဒုတိယစီရေးသတင်းအနေဖြင့်နက်တလင်းနယ်မှာပြည်သူလူထုကိုဖမ်းဆီးတပ်ဖြတ်ပြီးရွာတွေကိုမီးရှို့နေတဲ့စစ်ကောင်စီတပ်ဖွဲ့ကို၄ရက်ကြာတိုက်ခိုက်ခဲ့ရာစစ်တပ်ဘက်က73ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ချမ်းတာယာဝတီခရိုင်နက်တလင်းမြို့နယ်အတွင်းကပြည်သူလူထုကိုဖမ်းဆီးတပ်ဖြတ်ပြီးရွာတွေကိုမီးရှို့ဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဖွဲ့ကို၄ရက်ကြာတိုက်ခိုက်ခဲ့ရာစစ်တပ်ဘက်က73ဦးသေဆုံးသွားတယ်လို့တာယာဝတီခရိုင်အမှတ်1တရင်ကဒီနေ့ဇန်နဝါရီ22ရက်မှာထုတ်ပြန်ပါတယ်။နက်တလင်းမြို့နယ်အရှေ့ဘက်ဓမငယ်ရွာဘက်ကနေအင်အား80ခန့်နဲ့ထွက်လာတဲ့စစ်တပ်စစ်ကြောင်းဟာဇန်နဝါရီလ16ရက်နေ့မနက်ကစီစုံကုန်းရွာကိုဝင်ရောက်လာခဲ့ပြီးဒေသနေပြည်သူ3ဦးကိုတပ်ဖြတ်ခဲ့တယ်လို့ဆိုပါတယ်။ဇန်နဝါရီ18ရက်နေ့မှာလည်းစီစုံကုန်းရွာကစစ်သား3ဦးပါတဲ့ကားတစ်စီးကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာ2ဦးသေဆုံးသွားသလိုစီစုံကုန်းရွာစာတင်ကျောင်းမှာတက်ဆွဲထားတဲ့စစ်သားတွေကိုအဲ့ဒီနေ့မနက်9နာရီခွဲနဲ့9နာရီကျော်အချိန်မှာစနိုက်ပါဖြင့်ပစ်ခတ်ခဲ့ရာ2ဦးထပ်မံသေဆုံးသွားတယ်လို့အတည်ပြုထားပါတယ်။အဲ့ဒီနေ့ညနေ၄နာရီခန့်အချိန်မှာလဲစစ်ကောင်စီတပ်နဲ့ပြူစောထီတွေဟာဗန်ပွေးကုန်းရွာကနေအိမ်၅လုံးကိုမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ရွာလုံးကျွတ်ထွက်ပြေးခဲ့ရတယ်လို့ဒေသနေပြည်သူတွေကဆိုပါတယ်။အခုလိုဒေသနေပြည်သူတွေရဲ့အိမ်တွေကိုမီးရှို့ဖျက်ဆီးပြီးဗန်ပွေးကုန်းရွာမှာတက်ဆွဲထားတဲ့စစ်အုပ်စုကိုည10နာရီ20မိနစ်ခန့်အချိန်မှာတာယာဝတီခရိုင်တပ်ရင်း3801လက်အောက်ခံတပ်ခွဲနှင့် Phoenix DF နဲ့တက်ခွဲ 6A ညီနောင်စစ်ကြောင်းတို့ကတိုက်ခိုက်ခဲ့ရာတိုက်ပွဲကြာမြင့်ချိန်နာယီဝက်အတွင်စစ်တပ်ဘက်က4ဦးသေဆုံးကအများအပြားဒဏ်ရာရသွားသလို PDF ရဲဘော်တဦးမစိုးရိမ်ရဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဇန်နဝါရီလ22ရက်နေ့မနက်6နာရီခန့်အချိန်မှာတော့ဗန်ပွေးကုန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ပြူစောထီတွေကိုတာယာဝတီခရိုင်တပ်ရင်း3801လက်အောက်ခံတက်ခွဲ1ရိုးမ GBK PDF တက်ခွဲ2 Phoenix DF တက်ခွဲ3 Nasit D တက်ခွဲ4 BRA တက်ခွဲ5ကျွပင်ကောက် Hero ပျောက်ကြားတက်ဖွဲ့တက်ခွဲ6 AR ညီနောင်စစ်ကြောင်း UAV Drone Team နဲ့အတူနက်တလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့ရာစစ်အုပ်စုဟာမခုခံမဲ့ပြင်ပုံရွာဘက်ကိုစုခွာထွက်ပြေးသွားတဲ့အတွက်ပူးပေါင်းတက်ဖွဲ့ကရဲဘော်တွေနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပါတယ် PDF တပ်ပေါင်းစုအနေနဲ့စစ်ကောင်စီနဲ့စစ်တပ်ထောက်တိုင်တွေကိုဆက်လက်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့သူတို့အနီးသွားလာနေထိုင်တာမျိုးမလုပ်ဖို့တာယာဝတီခရိုင်တပ်ရင်း3801ကထုတ်ပြန်ထားပါတယ်ခင်ဗျာ ဆက်လက်ပြီးရေပြူမြို့နယ်နဘူးလယ်စိတ်ကမ်းမှာရှိတဲ့စစ်တပ်လက်နက်ခဲယမ်းတွေကို drone နဲ့ပုံကျဲခဲ့ရာ drone နှစ်စင်းနဲ့လက်နက်ခဲယမ်းတွေမီးလောင်ပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းရေပြူမြို့နယ်နဘူးလယ်စိတ်ကမ်းမှာအကြမ်းဖက်စစ်တပ်ကလက်နက်ခဲယမ်းတွေစုပုံထားချိန်မှာ drone နဲ့ပုံကျဲတိုက်ခိုက်ခဲ့ရာ drone နှစ်စင်းအပါအဝင်လက်နက်ခဲယမ်းတွေမီးလောင်ပောက်ကွဲပြီးပျက်စီးသွားတယ်လို့ဘာထူးတပ်မတော် BHA တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ရေပြူမြို့နယ်နဘူးလယ်ရေနက်စိတ်ကမ်းအနီးပင်လယ်ပြင်မှာရှိတဲ့စစ်သင်္ဘောဟာနဘူးလယ်ရေနက်စိတ်ကမ်းမှာရှိတဲ့အကြမ်းဖက်အခြေစိုက်တပ်စခန်းကိုလက်နက်ခဲယမ်းတွေဖြည့်တင်းဖို့မနေ့ဇန်နဝါရီ22ရက်နေ့လယ်2နာရီခန့်မှာရေလန်းကနေ drone လက်နက်ကြီးလက်နက်ငယ်တွေနဲ့ခဲယမ်းတွေတယ်ဆောင်လာခဲ့တယ်လို့သိရပါတယ်။အဲ့ဒီလိုတယ်ဆောင်လာပြီးနဘူးလယ်စိတ်ကမ်းမှာစုပုံထားပြီးအခြေစိုက်စခန်းကိုတည်ဖို့ကားဆောင်နေချိန်မှာတော်လင်းပူပေါင်းတပ်တွေက drone နဲ့ဘုံဒီသုံးလုံးကျဲချတိုက်ခိုက်ခဲ့ရာစုပုံထားတဲ့လက်နက်ခဲယမ်းပုံပေါ်ကိုကြားရောက်ပောက်ကွဲခဲ့တာကြောင့်အားလုံးနီးပါးမီးလောင်ပောက်ကွဲပြီးပျက်စီးသွားတာကိုရုပ်သံမှတ်တမ်းမှာတွေ့ရပါတယ်။ဒီတိုက်ခိုက်မှုကို KNLA တပ်မဟာ6တပ်ရင်း29နဲ့ဘာထူးတပ်မတော် BHA တို့ပူးပေါင်းလုံဆောင်ခဲ့တာဖြစ်ပြီး drone နဲ့ဘုံဒီချတိုက်ခိုက်ခံရချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးသွားတာကိုလည်းတွေ့ရပါတယ်။အနာသိန်းစစ်တပ်ဟာတနိုင်ငံလုံးအနှံ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတဲ့အတွက်ပြည်သူလူထုအနေနဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်ကနေကာကွယ်နိုင်ဖို့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားကြဖို့ဘာထူးတပ်မတော် BHA ကအတိပေးနှိုးဆော်ထားပါတယ်။တစ်ဖက်မှာလည်းအကြမ်းဖက်စစ်ကောင်စီလက်ကင်ထုတ်တွေဖြစ်တဲ့ပြူစောထီးတွေပြည်သူစစ်အဖွဲ့ဝင်တွေနဲ့စစ်တပ်လက်အောက်ခံတပ်ဖွဲ့ဝင်တွေအနေနဲ့တနိုင်ငံလုံးအတိုင်းအတာအရအရှုံးနဲ့ရင်ဆိုင်နေရတဲ့အကြမ်းဖက်အာဏာသိမ်းစစ်ကောင်စီကိုစွန့်ခွာပြီးပြည်သူရင်ဝင်ကိုအမြန်ဆုံးခိုလုံကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီထီလင်းမြို့မှစကားစတက်သားများတက်ဆွဲထားရာရုတ်တံကုန်းနဲ့မြို့မှရဲစခန်းတို့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့များမှ drone ဖြင့်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းထီလင်းမြို့မှစကားစတက်သားများတက်ဆွဲထားရာရုတ်တံကုန်းနဲ့မြို့မှရဲစခန်းတို့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့များမှ drone ဖြင့်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။2025ခုနှစ်ဇန်နဝါရီလ20ရက်နေ့နေ့လယ်တနာရီခွဲခန့်အချိန်မှာထီလင်းမြို့မှစကားစတက်သားများတက်ဆွဲထားရာရုတ်တံကုန်းနဲ့မြို့မှရဲစခန်းတို့ကိုမိမိတို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များမှ drone ဖြင့်တိုက်ခိုက်ခဲ့ကြပါတယ်။ထို့အပြင်ထီလင်းမြို့အောင်တော်မူဖျားဘက်သို့ကင်းဘုံဝင့်ရန်ထွက်လာကြသောစကားစတက်သားများနှင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များကြားမိနစ်30ခန့်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြတယ်လို့သိရပါတယ်။တိုက်ပွဲဖြစ်ပွားနေစဉ်အတွင်းစကားစဘက်မှထီလင်းမြို့ဘောလုံးကွင်းထဲသို့လူနှင့်လက်နက်ခဲယမ်းများဖြည့်တင်းမှုများရှိခဲ့ပြီးဗျူဟာ81ရောဗျူဟာအနေဖြင့်ကံကောခရိုင်အမှတ်2410တရင်များနဲ့အတူထီလင်းမြို့အားထိန်းချုပ်နိုင်ရေးအတွက်စ조사ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာဆက်လက်ပြီး KNU ထိန်းချုပ်ထားတဲ့ကြိုက်တုံမြို့မိသက်စခန်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်မှုအမျိုးသမီးတဦးသေဆုံးက9ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်ထားတဲ့ကြိုက်တုံမြို့ပေါ်ကမိသက်စခန်းကိုစစ်ကောင်စီကဒီနေ့ဇန်နဝါရီ22ရက်မနက်9နာရီခွဲဝန်းကျင်အချိန်လေကြောင်းကနေဖြတ်အားပြင်ဘုံကျဲချတိုက်ခိုက်ခဲ့တာကြောင့်မြို့သမီးတဦးသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့မြေပြင်စစ်ရေးသတင်းရင်းမြစ်တွေနဲ့ဒေတာတွင်းသတင်းတွေကဆိုပါတယ်။အခုလိုစစ်ကောင်စီကဘုံကျဲတိုက်ခိုက်တဲ့အတွက်ကြိုက်တုံမြို့အမှတ်5ရပ်ကွက်မှာရှိတဲ့မိသက်စခန်းအဆောက်အုံတစ်ခုလုံးနှီးပါပျက်စီးသွားတယ်လို့အနီးနားမှာရှိတဲ့အသက်50အရွယ်အမျိုးသမီးတဦးဘုံစားထိမှန်သေဆုံးသွားခဲ့တယ်လို့မြို့ကန်တွေရဲ့အဆိုကိုကိုးကားပြီးဒေတာတွင်းသတင်းဌာနတစ်ခုဖြစ်တဲ့ KIC ကဖော်ပြပါဗျ။ကြိုက်တုံမြို့ပေါ်မှာရှိတဲ့မိသက်စခန်းမှာ KNLA တော်လိုင်းပူပေါင်းတပ်ဖွဲ့တွေခိတခဏတဲခိုဘူးတယ်ဆိုတဲ့သတင်းကိုစစ်ကောင်စီဘက်ကရရှိသွားတာကြောင့်အခုလိုလေရင်နဲ့ဘုံကျဲတိုက်ခိုက်တာဖြစ်နိုင်တယ်လို့မြို့နေပြည်သူတွေကပြောဆိုနေကြပါဗျ။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ရေးသတင်းတွေကိုရေးသားဖော်ပြနေတဲ့ CDM ဗိုလ်ကြီးစင်ရော်ကလည်းသူရဲ့လူမှုကွန်ရက်စာမျက်နှာကနေအတည်ပြုထားပါဗျ။ဒီနေ့မနက်စောစောမှာကြိုက်တုံမြို့မှမိသက်စခန်းကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ထားပြန်ပါတယ်။ခုနှစ်ဦးထပ်မံထိခိုက်ဒဏ်ရာရထားပါဗျ။ကြိုက်တုံဟာဖာတီတို့အိတ်ကတ်ထဲထည့်ထားတဲ့မြို့တစ်ခုဖြစ်ပြီးမြောက်ပိုင်းကို no flying zone ဖြစ်ခဲ့ရင်တောင်ပိုင်းကိုလှည့်လာမဲ့အနေအထားလာစဉ်းစားစရာဖြစ်ပါတယ်။ဒူးချုပ်စိုးဝင်းနဲ့ထိုင်းစစ်တပ်အကြီးပိုင်းတွေတွေ့ဆုံမှုအပြီးမှာစတင်လာတာဖြစ်တဲ့အတွက်သတိထားစရာဖြစ်ပါတယ်လို့ CDM ဗိုလ်ကြီးစင်ရော်ကပြောပါတယ်။ကြိုက်တုံမြို့ဟာစစ်ကောင်စီကင်းစင်တဲ့နယ်မြေဖြစ်ပြီးနောက်တည်ငြိမ်အေးချမ်းနေပေမဲ့စစ်ကောင်စီဘက်ကသူတို့လက်လွတ်လိုက်ရတဲ့နယ်မြေတွေကိုဘုံကျဲဖျက်ဆီးလေးရှိတဲ့အတွက်လေကြောင်းရံကိုဒေသနေပြည်သူတွေကစိုးရိမ်စိတ်နဲ့သတိထားနေထိုင်ရတယ်လို့သိရပါတယ်။ကွန်ကရစ်မြို့နယ်မှာပါတဲ့ကြိုက်တုံမြို့ကစစ်ကောင်စီအခြေချဗျူဟာစခန်းကုန်းကို2024ခုနှစ်မတ်လအတွင်းမှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့တော်လိုင်းပူပေါင်းတပ်တွေအလုံးစုံတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ရာဒီစခန်းသိမ်းတိုက်ပွဲမှာဗျူဟာမှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်66ဦးလက်နက်ချခဲ့တဲ့အတွက်ကြိုက်တုံမြို့ဟာစစ်တပ်ကင်းစင်တဲ့မြို့ဖြစ်လာတာကြောင့် KNU ကလက်ရှိအချိန်ထိထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်လွိုင်ကော်မြို့ခလာရ261တပ်ရင်းမှစစ်မှုထမ်းအဖြစ်စုဆောင်းခံရတဲ့တပ်သားတအူလက်နက်ခဲယမ်းတွေနဲ့အတူ KNDF မှအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်လွိုင်ကော်မြို့အခြေဆိုင်ခလာရ261တပ်ရင်းမှစစ်မှုထမ်းအဖြစ်စုဆောင်းခံခဲ့ရတဲ့တပ်သားတအူလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့ KNDF ဗဟိုကဒီနေ့ဇန်နဝါရီ22ရက်မှာထုတ်ပြန်ပါတယ်။လကောမျိုးအခြေဆိုင်ခလာရ261တပ်ရင်းကတပ်သားတအုဟာဇန်နဝါရီ20ရက်နေ့ကရှေ့တန်းစစ်စင်ရေးကာလမှာလက်နက်ခဲယမ်းတွေနဲ့အတူထွက်ပြေးလာခဲ့တာလို့ဆိုပါတယ်။အခုအလင်းဝင်လာသူဟာစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းအဖြစ်အရမစုဆောင်းခံရပြီးစစ်မှုထမ်းနေရတဲ့စစ်ကောင်စီတပ်သားတအုဖြစ်တယ်လို့အတည်ပြုထားပါတယ်။အလင်းဝင်စစ်သားဟာ MA11 မျိုးအစားတနက်တလက်ကြီးပေါက်3ခုလက်ပစ်ဘုံ2လုံးနဲ့ခဲယမ်းမီးကျောက်အချို့ယူဆောင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်သားတွေအနေနဲ့အာဏာရှင်စစ်ကောင်ဆောင်တွေနဲ့လူတစုအချို့အတွက်အကြမ်းဖက်ဖိနှိပ်တဲ့လုပ်ရက်တွေမှာထောက်တိုင်အဖြစ်ရပ်တည်နေတာကြောင့်ချိန်မုံခံရမယ့်အစားအချိန်မီလက်နက်အပ်ပြီးပြည်သူလူထုထံခိုလုံပြီးဘဝအသစ်မှာဂုံတိတ်ခွာရှိစွာရှင်သန်ကြဖို့ KNDF ဗဟိုကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရီသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုပူပူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ22ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ဒီနှစ်မှာ ARD တိုင်းဟာအရေးကြီးတဲ့စစ်မျက်နှာဖြစ်လာမယ်လို့ NUG ဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုပထမဦးစွာတင်ဆက်ပေးပါမယ်။မြန်မာတိုင်းနိုင်ငံလုံးစစ်မျက်နှာစုံဖွင့်တိုက်ပွဲဝင်ကြမယ်အခု2025ခုနှစ်မှာ ARD တိုင်းဟာအရေးကြီးတဲ့စစ်မျက်နှာဖြစ်လာမယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောကြားလိုက်ပါတယ်။မနေ့ဇန်နဝါရီလ22ရက်နေ့ကကျင်းပတဲ့အိမ်ပြန်မဲ့လိုင်း ARD တိုင်းကမ်ပိန်းဖွင့်ပွဲမှာ NUG ဝန်ကြီးချုပ်ကအခုလိုအသိပေးပြောဆိုလိုက်တာဖြစ်ပါတယ်။တော်လှန်ရေးကာလ၄နှစ်ပြည့်လာချိန်မှာဘယ်သူကမှတားဆီးလို့မရတော့သလိုတိုင်းရင်းသားတော်လှန်ရေးအင်အားစုတွေရဲ့မြဲမြံတဲ့အုံမြင့်နဲ့မျိုးဆက်သစ်တွေရဲ့စိတ်ပိုင်းဆုံးဖြတ်မှုအရှိန်အဟုန်ကိုဘယ်သူမှဖြိုဖျက်ရပ်တန့်လို့မရတော့တဲ့အတွက်2025ခုနှစ်မှာ ARD တိုင်းဟာအရေးကြီးတဲ့စစ်မျက်နှာဖြစ်လာတာပါလို့ဆိုပါတယ်။မြန်မာနိုင်ငံဆိုရဲကျွန်တော်တို့အားလုံးရဲ့အိမ်ပေါ်ကိုတက်ပြီးလက်နက်အားကိုနဲ့အုပ်စိုးနေတဲ့တကူးတမားလက်ကနေပြန်ယူကြတဲ့နေရာမှာ ARD တိုင်းသူတိုင်းသားတွေဟာဝေဖန်တိုက်ခိုက်မှုဒဏ်တွေကိုအန်တိတ်ခံပြီးတော်လှန်ရေးကာလတလျှောက်ခြေတံမကျဲနှုတ်မကျွဲပဲကြာရတာဝန်ကိုထမ်းရွက်ခဲ့ကြရဲဆိုတော့ငြင်းမရဘူးလို့အသိပေးပါရယ်။ဒါကြောင့်အိမ်ပြန်လိုက် ARD တိုင်းကမ်ပိန်းမှာပူပေါင်းပါဝင်ကြဖို့ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြည်သူလူထုကိုတိုက်တွန်းပြောဆိုထားပါရယ်။လက်ရှိမှာလည်းရခိုင်တပ်တော် AA ဦးဆောင်တဲ့တော်လှန်ရေးတပ်တွေဟာရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့ ARD တိုင်း၊ပဲခူးတိုင်းနဲ့မကွေးတိုင်းတို့မှာရှိတဲ့စစ်ကောင်စီတပ်ခန်းတွေကိုတိုက်ခိုက်နေရ ARD တိုင်းမှာဖြစ်တဲ့တိုက်ပွဲတွေမှာချောင်းသာကန်းတီအနီးရွှေတောင်ရံမြို့အနီးထိရောက်ရှိနေတဲ့အပြင်ရေကြည်မြို့နယ်အနီးမှာတိုက်ပွဲတွေဖြစ်နေတယ်လို့သိရပါရဲ့ရှင်။အခုဆက်လက်ပြီးတော့အတန်းဘတ်စိုးစုခေါင်းဆောင်မရောက်လိုက်ဟာတဘာဝဘေးဒဏ်ရမုံငွေတွေကိုအကြောင်းပြပြီးစစ်ရေးအတွက်တဖက်လက်နဲ့သုံးအုံမှဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အတန်းဘတ်စိုးစုခေါင်းဆောင်မရောက်လိုက်ဟာတဘာဝဘေးဒဏ်ရမုံငွေတွေကိုအကြောင်းပြပြီးစစ်ရေးအတွက်တဖက်လက်နဲ့သုံးအုံမှဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့ကဆိုရှယ်မီဒီယာမှာလူခွင့်ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။အတန်းဖက်စိုးစုရဲ့တိုက်ခိုက်မှုကြောင့်နေရက်ကနေထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေကိုတဘာဝဘေးဒဏ်ဥပဒေအရကူညီမှုတွေပေးမယ်လို့ပြောတဲ့အတန်းဖက်စိုးစုခေါင်းဆောင်မရောင်းလိုက်ရဲ့အပြောကရဲစရာတော့ကောင်းတာတစ်ဖက်မှာလည်းတဘာဝဘေးဒဏ်ရမုံငွေတွေကိုအကြောင်းပြပြီးစည်ရဲအတွက်တစ်ဖက်လက်နဲ့သုံးအုံမှကိုလည်းညီအောင်မိသေးတယ်လို့ဝန်ကြီးကဆိုပါတယ်။လက်ရှိမှာအကြံဖက်စစ်တပ်ကြောင့်2024ခုနှစ်အကုန်တိုင်းပြည်ရင်းနေရဲစွန့်ခွာသူဦးရေ 3.5 တန်းကျော်လွန်ခဲ့ပြီဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ဝက်လက်မြို့နယ်အတွင်းရှိလူငယ်များအနေဖြင့်နေဦးတော်လိုင်းကာလအတွင်းကြုံတွေ့နေရတဲ့အခက်အခဲများခန်းစားချက်များကိုမျှဝေဆွေးနွေးတဲ့သတင်းတင်ဆက်ပေးပါဦးမယ်။ဝက်လက်မြို့နယ်လူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီမှဝက်လက်မြို့နယ်အတွင်းရှိလူငယ်များနှင့်တွေ့ဆုံရင်းနေဦးတော်လိုင်းကာလအတွင်းလူငယ်များကြုံတွေ့နေရတဲ့အခက်အခဲများခန်းစားချက်များကိုမျှဝေဆွေးနွေးခြင်းများပြုလုပ်ခဲ့တယ်လို့ဇန်နဝါရီလ22ရက်နေ့မှာဝက်လက်မြို့နယ်လူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီကအသိပေးဆိုပါရယ်အမျိုးသမီးမဟာမိတ်အင်အားစုမှလည်းနေရက်စွန့်ခွာအမျိုးသမီးများအတွက်လှဆောင်သုံးပတ်များမျှဝေပေးခဲ့ပါရယ်ရှင်အခုနောက်ဆုံးအနေနဲ့အဆိုတော်ဆောင်းလိုင်းဂျပန်ခီးစဉ်ပွဲ3ပွဲမှရရှိတဲ့စုစုပေါင်းရန်ပုံငွေအမေရိကန်ဒေါ်လာ3,000,000ကိုတိုင်းသားလူမျိုးများရဲ့စစ်ဘေးသင့်ပြည်သူများအတွက်ပ ူဆောင်ပေးမဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။အစရောဆောင်းလိုင်းဂျပန်ခီးစဉ်ပွဲ၃ပွဲမှရရှိတဲ့စုစုပေါင်းရန်ပုံငွေအမေရိကန်ဒေါ်လာ၁သိန်းကျော်ကိုတိုင်းရင်းသားလူမျိုးများရဲ့စစ်ဘေးအသင့်ပြည်သူများအတွက်ပို့ဆောင်ပေးမယ်လို့ဇန်နဝါရီလ22ရက်မှာအစရောဆောင်းလိုင်းကအသိပေးဆိုပါတယ်။စာနာစိမ့်နဲ့ကူညီရန်အသင့်ဖြစ်ပါပြီး Humanitarian Aid များစတင်ပါတော့မယ်။ဂျပန်ခီးစဉ်ပွဲ၃ပွဲမှစုစုပေါင်းရန်ပုံငွေအမေရိကန်ဒေါ်လာ၁သိန်းကျော်ကိုရာဂိုင်းနှုန်းများအတိုင်းရခိုင်ကထင်ချင်းကရင်နီကရင်ဗမာနှင့်တခြားသောတိုင်းရင်းသားလူမျိုးများရဲ့စစ်ဘေးသင့်ပြည်သူများအတွက်ခွဲဝေပြီးပေးပို့သွားမယ်လို့သိရပါတယ်လို့ဆိုပါတယ်မြေပြင်ကိုဓာတ်ရိုက်စီစဉ်သွားဖို့စီစဉ်နေကြပြီဖြစ်ပြီးတကြက်တပြားမခန့်စားပဲအိတ်ဆိုင်ကူညီနိုင်ခဲ့တဲ့အတွက်ပီတိဖြစ်ရကြောင်းအစရောဆောင်းလိုင်းကဆိုထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ဇန်နဝါရီလ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့တွင်ရှေးမြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချွန်းမော်နဲ့တောင်ပိုင်းဒေသများတွင်လည်းရှေးတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းအလယ်ပိုင်းနဲ့အရှေ့ပိုင်းတို့တွင်ညပူချိန်များဆက်လက်လျော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူလာနိုင်ပါတယ်ကချင်ပြည်နယ်စကိုင်းတိုင်းချင်းပြည်နယ်မန္တလေးတိုင်းရှမ်းပြည်နယ်ရခိုင်ပြည်နယ်ပဲခူးတိုင်းကင်းပြည်နယ်နဲ့ကင်းပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကြဆဲနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်နောက်တောင်ပိုင်းနဲ့တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်မင်္ဂလာပင်လယ်တို့တွင်တိမ်အထင်အထက်ဖြစ်ထွန်းနိုင်ပါတယ်။မိုးအခြေအနေမှာတပြီလုံးတွင်အများအားဖြင့်တာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာအခိုင်ကဲရမ်ဘတ်တွင်လေးသည့်အရှိတောင်ဘက်မှတနိုင်၅မိုင်မှ၁၀မိုင်ကတိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ရှိနိုင်ပါတယ်။မုဒ္ဒမာကွေးနဲ့တနင်္သာရီကဲရမ်ဘတ်တွင်လေးသည့်အရှိတောင်ဘက်မှတနအိစဲမိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတက်ရှိနိုင်ပါတယ်ရှင
်ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာခုတစ်ခါဆက်လက်ပြီးထရန့်ခေ၄နှစ်နဲ့မြမလက်နက်ကင်တော်လိုင်းရဲ့အပေါ်တက်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့မြမနွေဦးခရိုနီကယ်ဇန်နဝါရီ27မြင်ကွင်းမူမခဆောင်းပါးကိုနွေဦးမိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာ့နွေဦးခရိုနီကယ်ဇန်နဝါရီ27မြင်ကွင်းထရမ့်ခက်၄နှစ်နဲ့မြန်မာလက်နက်ကင်တော်လှန်ရေးအပေါ်တက်ရောက်မှုအမေရိကန်နိုင်ငံသမ္မတရွေးကောက်ပွဲအနံ့ရသူဒေါ်နယ်ထရမ့်အာဏာလွှဲပြောင်းရယူတဲ့နေ့ပထမနေ့မှာပဲသမ္မတအာဏာနဲ့ညွှန်ကြားထောက်ပြန်ခွင့်ရှိတဲ့ Executive Order အမိန့်အများပြားကိုလက်မှတ်ရေးထိုးခဲ့ပါတယ်သမ္မတရာထူးလက်ခံရယူပြီးတဲ့နေ့မှာတင်အခုလိုအလော30လက်မှတ်ထိုးညွှန်ကြားရတဲ့ဖြစ်ကအရင်သမ္မတဂျိုးဘိုင်ဒန်လက်ထက်ဆောင်ရွက်ခဲ့တဲ့မူဝါဒယက်တီချက်ဥပဒေအစရှိတာတွေကိုပြောင်းပြန်လှန်ဖို့စိတ်ဆောနေတာအထင်ရှားပြတာလိုက်သလိုလည်းဖြစ်ပါတယ်ထရမ့်လက်မှတ်ရေးထိုးလိုက်တဲ့အမိန့်တွေအနေနဲ့နိုင်ငံတကာကိုရိုက်ခတ်နိုင်တာတွေရှိသလိုမြန်မာအရေးကိုလည်းအတိုင်းအတာတစ်ခုထိရိုက်ခတ်လိုက်မယ်လို့မှန်းဆရပါတယ်ထရမ့်အဖို့မြန်မာအရေးဟာအရေးမကြီးသလို၎င်းရဲ့အစိုးရအဖွဲ့အထဲမှာပါဝင်နေတဲ့အစိုးရအဖွဲ့ဝင်အတော်များများကလည်းမြန်မာအရေးမသိသူစိတ်မဝင်စားအရေးမထားသူတွေအများစုလို့ဆိုရင်မှားမယ်မထင်ပါဘူးကာကွယ်ဝင်ကြီးတာဝန်ယူမဲ့သူဆိုရင်အာဆီယံအဖွဲ့မှာဘယ်နိုင်ငံတွေပါဝင်တယ်လဲဆိုတာတောင်မသိဘူးလို့ဝင်ကြီးတာဝန်ယူဖို့အစိုးပြုတ်ခံရသူကိုလွှတ်တော်ကော်မတီကမင်းမြန်ကြားနာပွဲမှာတိကျရတာဖြစ်ပါတယ်တရုတ်နိုင်ငံကမြန်မာအရေးမှာဩဇာပေးနေတာဒိုင်းသားလက်နက်ကင်အဖွဲ့အချို့ကိုစစ်ကောင်စီနဲ့အပြစ်ရက်ဖို့နေဆက်ကိတ်တွေပိတ်ပြီးဖိအားပေးနေတာတွေကိုထရမ့်အနေနဲ့ကြားဘူးသလားသိရှိဘူးသလားမသိရပေမဲ့တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်ချိန်ချောက်မှုတစ်ခုဖြစ်တယ်ဆိုပြီးထရမ့်အစိုးရအဖွဲ့မှနိုင်ငံချိုင်းဝင်ကြီးဖြစ်တာဝန်ယူမဲ့သူကပြောဆိုနေတာကြောင့်တရုတ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ထိတ်တက်ရင်ဆိုင်မှုတွေဖြစ်လာမလားဆိုတဲ့မှန်းဆချက်တွေလည်းရှိနေတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာအရေးမှာပါဝင်ဆွတ်ဖက်မှုတွေရှိနေပြီးစစ်ကောင်စီရဲ့နယ်မြေတွေစစ်တိုင်းဌာနချုပ်တွေကိုသိမ်းယူထားတဲ့ကိုကန့်လက်နက်ကင်အဖွဲ့ကိုဖိအားပေးပြီးစစ်ကောင်စီနဲ့အပြစ်ရက်စေခဲ့တဲ့ဖြစ်ကြောင့်လဲမြန်မာနိုင်ငံကလူထုအများပြားကတရုတ်နိုင်ငံအစိုးရကိုမလိုလားဖြစ်နေချိန်မှာအမေရိကန်နိုင်ငံချိုင်းဝင်ကြီးဖြစ်မဲ့သူကအခုလိုပြောဆိုချက်ကိုထောက်ခံကြတာလည်းဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့အပြင်းထန်အားပြိုင်ကြမဲ့ထိုင်ဝမ်တောင်တရုတ်ပင်လယ်နဲ့ကုန်သွယ်ကိစ္စတွေလိုအရေးကိစ္စတွေရှိပေမဲ့မြန်မာအရေးကအမေရိကန်ပြည်ထောင်စုအဖို့ကမ္ဘာ့အချုပ်ဒေသအရေးတွေလောက်အကျိုးစီးပွားဆက်ဆံမှုရှိမနေတာကြောင့် မျက်စိလျံခံရမယ့်အရေးတစ်ခုတစ်ဖွဲလည်းဖြစ်နေတာပါမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့နယ်နိမိတ်ထိဆက်နေတဲ့ဒေသတွေကဒိုင်းသာလက်နက်ကင်အဖွဲ့တွေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ထိတွေ့ဆက်ဆံမှုမရှိစေဖို့ကြော်ဖြတ်မြရတဲ့အနီရောင်စီးအဖြစ်သတ်မှတ်ပြီးတက်ဆိုင်တဲ့အဖွဲ့တွေကိုအသိပေးထားရှိပေမဲ့အဲလိုတရုတ်ရဲ့လုံဆောင်မှုတွေကိုအမေရိကန်အစိုးရအဖွဲ့အရေးတကြီးစဉ်းစားပြီးတုံ့ပြန်ရမယ့်ကိစ္စတစ်ခုအဖြစ်မမြင်ခဲ့ကြတာတွေ့ရပါလိမ့်မယ်ဒီလိုအခြေအနေတွေအပြင်နိုင်ငံရေးအကြောင်းကြောင့်စစ်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ကြရသူတွေဘာသာရေးလူမျိုးရေးခွဲခြားဖိနှိပ်အုပ်ချုပ်ခံရတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကဒုက္ခသည်ဖြစ်လက်ခံခေါ်ယူပေးနေတဲ့အစီအစဉ်တွေလဲထရမ့်ကရက်ဆိုင်ထားဖို့အာဏာလွှဲယူတဲ့နေ့ပထမဆုံးဦးစားပေးအမိန့်နဲ့ညွှန်ကြားခဲ့ပါတယ်။နိုင်ငံတကာဖွံ့ဖြိုးရေးအကူအညီပေးနေတာတွေကိုလည်းရက်60ကြာဆိုင်းငံ့ထားပြီးပြန်လည်သုံးသပ်ပြီးဖြတ်တောက်တာရက်ဆိုင်တာဖွံ့ဖြိုးတာဆုံးဖြတ်မယ်ဆိုတဲ့ညွှန်ကြားချက်ဟာလဲထရမ့်လက်မှတ်ထိုးတဲ့အထက်တစ်ခုအပါအဝင်ဖြစ်ပါတယ်။ဒီဆိုင်ငံနဲ့တက်ရောက်မှုကမြန်မာနိုင်ငံအရက်ဖက်အဖွဲ့အစည်းတွေလူအခွင့်အရေးလူနည်းစုအခွင့်အရေးကာကွယ်မှုပညာရေးနယ်ပယ်တို့မှာအမေရိကန်ပြည်ထောင်စုကပေးအပ်နေတဲ့အကူအညီတွေကိုတက်ရောက်မှုကြီးကြီးမားမားရှိစေမှာဖြစ်ပါတယ်။မြန်မာလက်နက်ကင်တော်လှန်ရေးအပေါ်မှာတော့ငကိုကလေးကအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတစုံတရာပေးအပ်ခဲ့တာမရှိလို့တက်ရောက်မှုကြီးကြီးမားမားမရှိဘူးလို့ဆိုနိုင်ပါတယ်။သို့ပေမဲ့စိတ်သက်ရေးအရာအကူအညီတန်တမာရေးအရာရက်တီပေးခဲ့တာဖြစ်လို့ထရမ့်လက်ထက်မှာအမေရိကန်အကျိုးစီးပွားအတွက်အရေးမကြီးတဲ့မြန်မာလိုအရေးကိစ္စတွေအရေးတယူမလုပ်တော့တာမျိုးလည်းဖြစ်နိုင်ပါတယ်။အမေရိကန်လွတ်တော်ထဲက Republican Party အမတ် Mitch McConnell မြန်မာအရေးကိစ္စဥဆောင်လောက်ကင်ခဲ့သူလဲဂျမ်းမာရေးအကြောင်းကြောင့်လွတ်တော်ကအနားယူချိန်မှာမြန်မာရေးကအာယုံစိုက်ခံရဖို့အခွင့်အလမ်းနည်းလာနိုင်ပါတယ်။ထရမ့်အစိုးရဟာအမေရိကန်ပြည်ထောင်စုထဲရဲ့အကျိုးစီးပွားတနည်းအားဖြင့်ဘီလျံဒါတထဲကြီးတွေဒီပညာအပြည့်တဲ့ကုမ္ပဏီလုပ်ငန်းကြီးတွေပိုင်ဆိုင်တဲ့ Elon Musk လိုသူတွေအတွက်အစိုးရရဲ့မူဝါဒတွေပြင်ဆင်ပေးတာနိုင်ငံတကာပြိုင်ဆိုင်မှုတွေကိုကာကွယ်ပေးတာစတဲ့အရေးကိစ္စတွေကိုပုံမစိတ်ဝင်စားလိမ့်မယ်လို့အကဲခတ်သူတွေကယူဆနေကြပါတယ်။နိုင်ငံတကာအရေးတွေမှာကုန်သွယ်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုနိုင်ငံရေးကိစ္စရက်တွေထက်ပိုပြီးအာယုံစိုက်သူဖြစ်နိုင်ငံတကာမှာဒီမိုကရေစီအရေးလူ့အခွင့်အရေးစိုးရွားစွာချိုးဖောက်တဲ့အစိုးရတွေကိုပြအားပေးတာမျိုးထက်အမေရိကန်ပြည်ထောင်စုရဲ့ကြိုးစည်းပွားတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့လက်တွေ့ကျင့်သုံးဖို့ကိုပုံမစိတ်အားထက်သန်အာယုံဆိုင်လှုပ်ဆောင်မဲ့သဘောလည်းဖြစ်ပါတယ်ချုံပြောရရင်လာမဲ့ထရမ့်ခက်၄နှစ်တာကာလမှာမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုစိတ်ဝင်စားမှုထောက်ခံမှုနဲ့စစ်ကောင်စီကိုပြအားပေးဖို့အလားအလာမှေးမိန်နေတဲ့အနေအထားဖြစ်ပြီးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်စေထိုင်ဝမ်အရေးတောင်တရုတ်ပင်လယ်အရေးတွေမှာထိတ်တိုက်တိုးအားပြိုင်ကောင်းပြိုင်ကျမှာဖြစ်ပေမဲ့မြန်မာနိုင်ငံအပေါ်တရုတ်ရဲ့ဩဇာပေးမှုနိုင်ငံရေးဩဇာအာဏာကိုလျှော့ပါအောင်လှုပ်ဆောင်မဲ့အရေးထရမ့်အနေနဲ့စိတ်ဝင်စားဖို့အလားအလာနေပါနေတယ်လို့ကောက်ချက်ချရမှာဖြစ်ပါတယ်ရှင်
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာအရှိပိုးကရင်ဘာသာနဲ့ຫນွေဦးတာတာကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
အချောလာဆိုင်ဗီဒီယိုအန်ယူဂျီကလွန်ရထောင်းပန်းစကက်ကေထောင်းအကန်အကျုံတယ်လီဖုန်းနော်မလော်ဘလော့ထောင်းပါဖလုံမှန်ထောင်းဖြာတာစကိုင်းတော်စီလို့ယဲຫນွေဦးတာတာလို့ချက်ပလန်နိုင်လဲနော်စူပွမဟာမိတ်ဒီစတိကရအကုန်လဲနော်ဖုံးတွေ့ကျုပ်ကနေတို့နေချင်းရဲနဲ့တောင်ပန်စတိကရအရှိမတူထောင်းဝိတာနော်တမဒရောလောဝန်ခိုင်ကိုဩစာဦးကျော်စောလောဝိတာချက်ပလန်အနယူကြည့်အစိုးရစူပွမဟာမိတ်ဒီစတိကရအကုန်လဲဖုံးတွေ့ကျုပ်ကနေတို့နေချင်းရဲနဲ့တောင်ပန်စတိကရအစိမတူထောင်းဝိတာယူတမဒရောလောဝန်ခိုင်ကိုဩစာဦးကျော်စောနော်ခေါင်ကမလို့ဒီခေါင်မညာဦးဖီလော့ပလန်ဝိတာချက်ခိုင်ချောင်းတိုင်လောင်ခါလောဝိတာစီလောခေါင်ပယံယူချချူပါဝေလူအခွင့်အရေးချမတယ်လဖာနော်မဘာတာပြီမသိဝိတာအယက်တာတဲ့နော်ဘီလောအလန်ဂျာပြန်ကောင်းတီကောင်းချန်ရစခုမှုတဲ့နော်ဘီလောအလန်ပါတို့တိခေါချထောင်းဦးချထောင်းပါမဘာခလူလောင်ထိုင်ကိုချခိုင်ပနိုင်တယ်လဖာနော်ခေါကမလို့တဲ့မဖုန်ပလီထောင်းနေဝိတာယူအန်ယူဂျီအစူရစူဘူမဟာမိတ်တိချတိကရအကုန်လွယ်ဖုန်းတွေ့ကျုပ်ကိုနေထုံနေချစ်ရနေယူမမဒူထောင်းဝိတာချတိကရအစိမ့်နော်တမဒါရောလောဝန်ခံကိုအစားဦးကျော်စောလောဝိတာစီလောနေတို့နေချင်ရင်လည်း ချက်တော့ချက်မအခိုင်မကြီးထောင်းဝိတာကိုထိကောင်ချက်တဘောတူညီတော့ဒီမဒါဘာဝိတာနော်ဖီတီရလောဝိတာစီလောပယံတာမချုံမနေချက်ဖာတာပီမနီတို့ကောင်းမရနော်ဒီပယံတာအကောင်ဖီလောက်ကြည်စားတဲ့ပထောက်ပြီးပါလာဒီမနီအမဒိဋ္ဌိချက်ချပေးမောသူလူဝိတာစီလောကေမွေကြီးမချုံမနေချက်တာအကုန်လေဂျာဝိတာယူချက်တနီဝိတာနောင်ကအီနော်ဂူကျော်စောလောဝိတာစီလောချက်ပလက်အနိုင်နေခေါင်ပကုတ်ဝန်တူနော်ဆူဆန်နာလလဆိုဒီလီထုံကဝေဂျပန်ထိခခေါင်ပယံပူးစားတယ်နော်ဒါခွန်ဝိတာချက်ပလက်ခေါင်ပကုတ်ဝန်တူနော်ဆူဆန်နာလလဆိုဒီလီထုံကဂျပန်ထိခခေါင်ပယံမနေတဲ့နော်ဒါခွန်ဝိတာယူဂျပန်ထိခစမအန်ယူဂျီကုစလေရောဇန်နဝါရီလအတောင့်နိုင်ချိခထောက်ထောင်ဝိတာချက်ပလက်နော်စီလောအန်ယူဂျီအဆူယာဟမန်ပူဒါဒီပူဒါပိချမကွန်တူလောင်ထခေါင်ပကုတ်ဝန်တူနော်ဆူဆန်နာလလဆိုဒီဝန်တူလောင်ထပီကုတ်ပိယောက်ချာဒေါ်ဆူဆွေစိလာနော်လီထုံကဝေဂျပန်တိခါခါကမ္ဘာယမနေလီထုံကဂျပန်တိခါမနေတယ်ကျွန်တော်ဒါခွန်ဝိတာယူဖေဗူအာရီနေတာဆူဆာကာဒုတ်ဒီခွင့်တော့နော်တူချွတ်တော့ဦးပတော်မှာဘီဝိတာချက်တာခွန်နော်တရားပါစီလို့ဂျပလန်အနိုင်တန်ဂျပကကစီဆောင်ချက်လောင်လတူထောက်ထောင်ဖီဝေဖယောင်တန်ယူဝေနီဖီးကန်ဖီးပြခဲ့ပါလားနော်နိုင်ငံလကကွန်တူဒေါ်ဤတင်ဆာမလောဝိတာဂျပလန်ဂျပကကစီဆောင်ချက်လောင်လကျွန်ထောက်ထောင်ဝိတာဖယောင်တန်ယူဝေနီဖီးကန်ဖီးပြခဲ့ပါလားနော်နိုင်ငံလကကွန်တူဒေါ်ဤတင်ဆာမဇန်နဝါရီလ9ရက်လတောင်ခါလောဝိတာစီလောဂျပကကစီဆောင်ချက်လောင်လကျွန်ကိုထောက်ထောင်ဝိတာဖယောင်တန်ယူခေါင်တွေခေါင်ကလတောက်ကြဩစာခရင်ယန်ကုတ်လိုတားရချောင်းတိုင်လောင်လခေါ်မဖီဝိတာစီလောခရင်ယန်ကုတ်ပိတ်ဦးနောက်လောင်ဖီးကန်ဖီးပြနေဝိတာနော်လောဝိတာစီလောချက်တိကယံယူချက်ထပပိမောတို့ချက်ပယူဩဝိတာကိုချက်တိကယံထောက်ထောင်ဝိတာချက်မယူချက်တိကယံအကုန်လဲထောက်ထောင်ဖီးဩဝိတာနော်စီလောချက်ပလက်လောင်ကန်ထားလပါနော်မတန်ဆွမ်းပူတာတယ်ဖာယူမလူပုံရနေဘာအိုကေလောက်ချက်လန်ချတော်ဟီဘာတိတ်အေးတဲ့မဘာလာဟီနော်ယူနီဆက်မြန်မာထောက်ထောင်ဝိတာချက်ပလက်မတန်ဆွမ်းပူတာတယ်ကျုံယူအရာအရွက်ပူတာတယ်မမမလူပုံရနေဝိတာအခုကျုံအိုကေဘာလာချက်လန်ညင်ပေပါဟီချတော်ပါဟီနော်ယူနီဆက်မြန်မာဇန်နဝါရီအတောင့်နိုင်ချိခါထောက်ထောင်ဝိတာစီလောပုံရယူပူတာကိုကမဘာနေဝိတာအခွင့်ရင်းနော်စီလောတန်ဆွမ်းမွဲကြီးလက်တန်ဆွမ်းပါမွဲကြီးပူတာတယ်ကျုံယူအလောင်းခိုင်အကန်ကျုံနော်လဘာချန်ဝိတာနော်စီလောအော်ပလက်တန်နီချနေတာလခမွေဝေအတမတ်အော်ချက်ထောင်းထွက်ချနေတာမဘာကကွဲဆော့ဆော့ဝိတာချနေတာတဲ့နော်ပုံတဲ့မဘာမှဖီဝိတာချနေတာလဖာယူချက်ကအယုံမတန်ဆွမ်းမနေတော့တိအော်ဝိတာနော်စီလောခော်လဖာတောင်းခအခွင့်အရေးလမိတ်မွေဝေဒီအရာအရွေးဖူတာတဲ့မမမလူပုံရနေဝိတာယူအော်ကီဘာလာချက်လန်ကြောက်တော့ဟီပါတိတ်ကီမဘာလာဟီနော်လောဝိတာစီလောအခုကျွန်အကြအယုံမတန်ဆွမ်းမနေတဲ့နော်မလူပုံရနေလဖာအဟုတ်ဖီဝိတာကိုပြနေလမအော်တော့မဘာမချလူဝိတာနော်လောဝိတာစီလောအကြအယုံမတန်ဆွမ်းဖူတာခေမွေဟီမလူပုံရနော်အကျုံဝိဩဝိတာခုကျုံမဘူမချံဖိမနီအကောင်အကြအယုံချူရင်တော့ဖူတာတဲ့အကောင်ကိုကဒီအကျုံဝိမလူပုံရနေနော်အွန်လိုင်းတပြောင်တဲ့ဒီအခါမဲ့သောင်းနေဝိတာနော်ယူနီဆက်မြန်မာလောကန်ထဘာဝိတာစီလောကျွန်တော်ကလူအန်ယူဂျီရေဒီယိုစတောက်လေတပုတ်ဝဲမဖာကမလို့တဲ့ကိုကဒီချက်ကုတ်ချက်တာဒီမှာတော့ဆိုင်
တော်တာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်သလို Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounug မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လိုင်းရေးအတွက်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်